ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနဝက်ဆရစ်ကိုအကျင့်ပြတ်ချစားမှုတိုက်ဖျက်ရေးတရားရုံးကဒီနေ့6/10ကတည်းကချမှတ်ပြီးတော့ပြည်ပနိုင်ငံတွေမှာသူနဲ့သူ့သားသမီးတွေရဲ့ပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးတော့လည်းတေချာကြနာစွာဖြည့်ဆင်းချက်မပေးနိုင်တဲ့အတွက်အမေရိကန်ဒေါ်လာ10သန်းခွဲကိုပါပူးတဲ့ပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဝန်ကြီးချုပ်ဟောင်းရဲ့နိုင်ငံရေးအရာရာကိုဆက်ခံတဲ့သမီးဖြစ်သူမာယာနဝက်စ်ကိုလည်း6/9ပြစ်ဒဏ်ချလိုက်ပါတယ်။တပ်ပြင်မိသားစုအတွင်းသူမရဲ့ပိုင်ဆိုင်မှုတွေအတွက်ဒဏ်ငွေ$200,000ချမှတ်လိုက်ပါတယ်။နဝက်ရှယ်ရီဖ်ရဲ့ပိုင်ဆိုင်မှုတွေကိုလည်းပါကစ္စတန်အစိုးရကသိမ်းဆည်းဖို့တရားရုံးကညွှန်ကြားချက်ထုတ်ပြန်ထားတဲ့အကြောင်းအစိုးရရှေ့နေစာဒါမူဆာဖာအဘတ်စီကသတင်းတောက်တွေကိုပြောပါတယ်။ဒီအမှုထဲမှာပါနေတဲ့ပိုင်ဆိုင်မှုတွေကတော့ဗြိတိနိုင်ငံလန်ဒန်မြို့ကလူချမ်းသာရပ်ကွက်မှာရှိတာလို့ဆိုပါတယ်။မစ္စရှယ်ရီဖ်ဟာကင်ဆာအတွက်ဆေးကုသမှုခံယူနေတဲ့ဇနီးဖြစ်သူကိုကြည့်ရှုဖို့တမိဖြစ်သူနဲ့အတူလက်ရှိမှာလန်ဒန်မြို့ကိုရောက်ရှိနေတာပါ။လက်ရှိပါကစ္စတန်မွတ်စလင်အဖွဲ့ချုပ်ပါတီ PMLN ကိုဦးဆောင်နေတဲ့ Mr. Sharif ရဲ့ညီရှဘတ်ကတော့တရားရုံးရဲ့ဆုံးဖြတ်ချက်ကိုချက်ချင်းရှုံချလိုက်ပြီးဒါဟာပါကစ္စတန်နိုင်ငံရေးမှာကန့်ဆိုးမှုမောင်ကျတဲ့နေ့ဖြစ်တယ်လို့ပြောပါရရှင်။